မလေးရှားနိုင်ငံဂျိုဟိုပြည်နယ်ကဆော့လော်ရီလုပ်ငန်းခွင်အနီးတစ်ပိုက်ကိုလူမှုချစ်ချက်ရေးတာဝန်ရှိသူတွေဝင်ရောက်ဆစ်ဆီးပြီးအထောက်ထားမဲ့နေထိုင်အလုပ်လုပ်နေသူ200နီးပါးကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီမှာမြန်မာနိုင်ငံသား62ယောက်လည်းဖမ်းဆီးခံခဲ့ရပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မလေးရှားနိုင်ငံဂျိုဟိုပြည်နယ်ကဆော့လော်ရီလုပ်ငန်းခွင်တဝိုက်ကိုမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကအောက်တိုဘာလ13ရက်နေ့ညဘက်မှာပိတ်ဆို့ဆစ်ဆီးခဲ့ပါတယ်။စစ်ဆေးမှုအတွင်းမြန်မာတွေအပါအဝင်တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားသား200နီးပါးဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံရသူမြန်မာနိုင်ငံသား62ယောက်ထိများတယ်ဆိုပြီးမလေးရှားနိုင်ငံတွင်းမြန်မာလူမှုအတိုင်းဝိုင်းကိုအကူအညီပေးနေတဲ့တက်ကြွလှူရှားသူဦးစိုးထက်သိန်းကပြောပါတယ်
။မနေ့ကပေါ့နော်မနေ့ကကျောင်းဂျိုဘိုးမှာလုံးဝလူဖမ်းပွဲကြီးအကြီးကြီးပေါ့ immigration ဟာပြီးတော့လူဖမ်းပွဲကြီးဒါလုပ်လိုက်တာပဲ။အလုံးအယောက်640နံပါတ်တယောက်ပေါ့နော်650မိသားကိုပြောင်းဟိုဝင်းရံပိတ်ဆို့ပြီးတော့มาဖြစ်သေးတာအဲ့ဖြစ်သေးမှုမှာသူထိန်းသိမ်းလာတာတော့190နံပါတ်5ဦးကိုထိန်းသိမ်းလာလိုက်တယ်ပေါ့နော်ဒါဟိုအထောက်အထားမပြည့်စုံဘူးလို့ယူဆရတဲ့195ဦးပေါ့နော်ဆိုတော့အဲ့ဒီထဲမှာကျွန်တော်တို့မြန်မာနိုင်ငံသား62ဦးပါတယ်ဘင်္ဂလားဒေ့ရှ်က55ဦးပါတယ်အိန္ဒိယ28ဦးပါတယ်ပေါ့နော်ပြီးတော့အမျိုးသား26ဦးနဲ့အမျိုးသမီး5ဦးတဲ့အင်ဒိုနီးရှားအမျိုးသမီး5ဦးပေါ့နော်ဆိုတော့ပါကစ္စတန်16ဦးပေါ့နော်နိုင်ငံအစုံကအဝဆာတွေတော့တရုတ်တွေတော့ပါတယ်မဟုတ်ရင
်စစ်တီးခံရတဲ့အထက်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကန့်ဆောင်ထားတဲ့နိုင်ငံသားတွေလည်းစစ်ဆေးခံရသူတွေထဲမှာပါဝင်ပါတယ်မလေးရှားနိုင်ငံထဲမှာဗီဇာတက်တန်းကျော်လွန်ပြီးနေထိုင်နေသူတွေတရားဝင်အထောက်အထားမရှိဘဲထိုင်းနယ်ဇက်ကနေခိုးဝင်လာကြတဲ့မြန်မာတွေလည်းအများအပြားရှိနေပါတယ်တချို့ကတော့တရားဝင်အလုပ်လာလုပ်ကြတဲ့နိုင်ငံကူးလက်မှတ် passport ရှိသူတွေဖြစ်ပေမဲ့လည်းမြန်မာတန်ရုံမှာ passport တက်တန်းတိုးဖို့အတွက်အဆင်မပြေတာကြောင့်တရားမဝင်ဖြစ်သွားကြသူတွေလည်းရှိနေကြပါတယ်
သူတက်တန်းတိုးမှုဆိုရင်ကျွန်တော်တို့က passport တင်လိုက်တဲ့အခါကျရင်တို့ကဒီ passport ကိုတို့ကဘယ်နေ့နေ့မှပြန်လာပြီးတော့မှ appointment ယူပါဆိုပြီးတော့တို့ change ပေးလိုက်တာပေါ့နော်။ဒါတော့အဲ့ဒီကာလအတော်တွေမှာတို့ကပြောဆိုရင်အဲ့ဒီဟိုက biography ကိုကြည့်ပြီးတော့မှဘယ်တိုင်းဒေသကြီးဘယ်မျိုးနယ်မှာနေထိုင်တဲ့ဥပဒေကလူရဲ့သားဆိုတော့တို့ကပြောဆိုပြီးရတိုင်းပြန်လာကြံလိုက်တာ။အဲ့လိုပြန်လိုက်ပြီးတော့မှဒါကင်းရှင်းပါတယ်ဆိုတာမျိုးကိုတို့ physics ဒေတာမှနိုင်ငံရေးဒေတာတွေကင်းရှင်းပါတယ်ဒေတာမှတို့ကထုတ်ပေးတာ။
မလေးရှားနိုင်ငံမှာအစိုးရအပြောင်းလဲကာလမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေခြင်းတရားမဝင်နိုင်ငံသားတွေကြောင့်လို့အပြစ်ပုံချတာတွေလည်းရှိနေပါတယ်ဒီအတွက်တရားမဝင်နိုင်ငံသားစန့်ကျင်ပွဲတွေလုပ်ဖို့စီစဉ်နေတာကြောင့်မြန်မာတွေအနေနဲ့လုံခြုံရေးသတိထားကြဖို့ကိုလည်းဦးစိုးထက်သိန်းကပြောပါတယ်အခုဖမ်းဆီးခံရသူ200နီးပါးကိုတော့လူဝင်မှုကြီးကြပ်ရေးအဥပဒေ1959မြင်းဆောင်63ဧပြီပုံမှန်155နဲ့1959မြင်းဆောင63လူဝင်မှုကြီးကြပ်ရေးဧပြီပုံမှန်တွေနဲ့အရေးယူသွားမယ်ဆိုပြီးမလေးရှားလာဝကကသတင်းထုတ်ပြန်ထားပါတယ်ရှင်။